ထိုင်းနိုင်ငံဘန်ကောက်မြို့ကနာမည်ကြီးနှံကွန်းတစ်ခုမှာ2015ခုနှစ်ဩဂတ်လတုန်းကဖြစ်ခဲ့တဲ့ပုံဖောက်ကွဲတိုက်ခိုက်မှုနဲ့ဆွတ်ဆွဲခံထားရသူအမျိုးသားနှုတ်ရဲ့အမှုကိုတော့ဒီကနေ့စတင်ဆစ်ဆေးပါရယ်ဆွတ်ဆွဲခံထားရတဲ့သူတွေဘက်ကနေဘာသာပြန်ပြီးမဲ့သူတွေနဲ့ပတ်သက်လို့အငင်းပွားတာတွေရှိခဲ့တာကြောင့်အမှုဆစ်ဆေးမှုတွေနှောင့်နှေးခဲ့ရပြီးတဲ့နောက်အခုမှဆစ်ဆေးမှုတွေကိုစတင်နိုင်ခဲ့တာပါဘီလယ်မိုဟာမက်နဲ့မီရယ်လီယူဆူဖူတို့ဟာလူသတ်မှုတရားမဝင်ဖောက်ခွဲရေးလက်နက်ပစ္စည်းတွေလက်ဝဲပိုင်ဆိုင်မှုအပါအဝင်လူပေါင်း20သေဆုံးခဲ့ရတဲ့ဘန်ကောက်အေယာဝန်နှစ်ကွန်းမှာပုံဖောက်ခွဲတိုက်ခိုက်မှုနဲ့ဆွဆွဲခတ်ဆက်ဆက်ပြီးတော့ဒီဆွဲချက်ပေါင်း10ခုကျော်နဲ့ရင်ဆိုင်နေရတာပါသူတို့နှစ်ဦးကတော့ဆွဆွဲချက်တွေကိုညှင်းထားပါတယ်တရုတ်ပြည်ကလူမျိုးတွေဖြစ်ကြတဲ့သူတို့နှစ်ဦးကတရုတ်တန်ရုံကဆစ်လွတ်ပေးတဲ့ဘာသာပြန်နှစ်ဦးကိုလက်မခံခဲ့ပါဘူးတရုတ်နိုင်ငံဟာဝီကာလူမျိုးတွေကိုအလေးထားသူတွေမဟုတ်တာကြောင့်တန်ရုံကစကားပြန်တွေကိုလက်မခံနိုင်ဘူးလို့ဆိုပြီးတော့ညှင်းခဲ့ကြတာပါဒါမဲ့တရားရုံးကသူတို့ဘက်ကစိုးရိမ်ချက်တွေကိုပယ်ချခဲ့ပါတယ်။တရုတ်နိုင်ငံဆင်ကျင်းပြည်နယ်ဟာဝီကာလူနည်းစုတွေအများစုနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့တရုတ်အစိုးရရဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့ဒေသခံအများများကမချေမနှက်ဖြစ်နေကြတာပါ။ဒီဒေသဟာတရုတ်အစိုးရရဲ့အကြမ်းဖက်ဝါဒဆန့်ကျင်ရေးအကြီးအကျယ်နှိမ်နှင်းမှုတွေရှိနေတဲ့နေရာလည်းဖြစ်ပါတယ်။ဘန်ကောက်ပြည်ပုံခွဲတိုက်ခတ်မှုနဲ့ပတ်သက်လို့တော့လူမကိုကူးမှုကွန်ရက်တွေကိုထိုင်းအစိုးရကနှိမ်နှင်းခဲ့တဲ့အပေါ်မှာလက်တော့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ထိုင်းအစိုးရအရာရှိတွေကပြောပါရရှင်။